ကမ္ဘာရူပန်ကက်သလစ်ခေါင်းဆောင်ပိုဟန်မင်းကြီးတဦးအနေနဲ့အစ္စလမ်ဘာသာထွန်းကားတဲ့အာရဗ်ကျွန်းဆွယ်တစ်ခုကိုပထမဆုံးခီးအဖြစ်နဲ့ပိုဟန်မင်းကြီးဖရန်စစ်အခုတွားရောက်နေပြီဖြစ်ပါတယ်။ဘာသာပေါင်းစုံညီလာခံတစ်ခုအတွက်အာရဗ်ဆော့ဘွားများပြည်အောင်စုကိုဒီပိုဟန်မင်းကြီးရောက်ရှိနေတာဖြစ်ပြီးတော့အင်္ဂါနေ့ကျတော့မှရောမကိုပြန်ပါပါ။ဗာတီကန်ကနေပြီးတော့ထွက်မခွာခင်ကတော့ဒီကြီးမားမားဖြစ်နေတဲ့လူသားချင်းစာနာမှုအကျတဲ့နဲ့ပတ်သက်လို့သူ့အနေနဲ့အလွန်မင်းကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြိပခအတွင်းမှာရှိတဲ့စုဖွဲ့အားလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာပြီးတော့ဒုက္ခရောက်နေတဲ့ယီမန်ပြည်သူတွေစီဆန္ဒရေးခါတွေရောက်ရှိရေးကူညီကြဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်။ RS ဘောမှာပြည်တော်စုမှာလုပ်တဲ့အခုဒီညီလာခံကတော့မွတ်စလင်တွေခရစ်စတန်တွေအပြင်ဂျူးအိန္ဒိယနဲ့ဗုဒ္ဓဘာသာနောက်တခြားဘာသာကူးကွယ်မှုဆိုင်ရာအကြီးအကဲတွေတယောက်ချဖို့ရှိပါတယ်။ပိုဟန်မင်းကိုလက်ခံတာပါဝင်အခုလိုမျိုးဘာသာစုံညီလာခံကျင်းပခြင်းအဖြစ်RS ဘောမှာပြည်တော်စုအကြီးအကဲအနေနဲ့အခြားဘာသာတရားကူးကွယ်ယုံကြည်မှုတွေကိုပါနားလည်လက်ခံတယ်ဆိုတာသဘောကိုပြတဲ့ဂျူးပတ်မှုလို့ယူဆစရာရှိပါတယ်။အခုအင်္ဂါနေ့ကျရင်တော့အဘူဒါဘိမှာပိုဟန်မင်းကြီးအနေနဲ့လူလူစုဝေးပွဲဟောပြောပွဲတစ်ခုလုပ်ဖို့ရှိပါတယ်။ UAE နိုင်ငံမှာကက်သလစ်ဘာသာဝင်တသန်းလောက်ရှိမယ်လို့ယူဆထားကြပါတယ်။အများစုကတော့ဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေကဖြစ်ပြီးတော့အဲ့ဒီမှာတွားရောက်လှုပ်လှုပ်ကန်နေကြသူတွေဖြစ်ပါတယ်ခင်ဗျာ။